မနေ့ကညနေပိုင်းကဒေါန်ဆန်းစုကြည်ဟာဖလန်းကနေချင်းပြည်နယ်ဟာခါမျိုးကိုရောက်ရှိရမှာဒေသခံလူထုနဲ့လူငယ်တွေကဒီမိုကရေစီမီးခင်လို့တင်စားပြီးတချင်းဆိုပြီးကြိုဆိုခဲ့ကြပါတယ်ဒီကနေ့မနေ့7နာရီလောက်ကဟာခါမျိုးအားစားကွဲမှာလူထုနဲ့တွေ့ဆုံပြီး2008ဖွဲ့စည်းပုံဘာကြောင့်ပြင်ဆင်တင်သလဲဆိုတာကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တရားလွှတ်တော်ရှေ့နေဦးထေးဦးကရှင်းပြခဲ့ပြီးဒေါ်အဆန်းစုကြည်ကမေးခွန်းပြောကြားခဲ့ပါတယ်။ဒေါ်အဆန်းစုကြည်မေးခွန်းပြောကြားရမှာ2008ဖွဲ့စည်းပုံကိုအခုမှကန့်ကွက်နေတာမဟုတ်ကြောင်းအရင်တည်းကကန့်ကွက်ခဲ့တာဖြစ်ကြောင်းအခုလိုပြောပါဗျ။ဒီ
ကဥပဒေကိုအတည်ပြုတဲ့အချိန်ကလေးကကျမတို့ကန့်ကွက်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီဥပဒေကိုရေးပုံရင်းကြီးဟာလည်းပြည်သူလူထုကိုတောင်းပို့ထားရမရောက်ဘူး။ပြည်သူလူထုရဲ့ဆန္ဒနဲ့ရေးတဲ့ဖွဲ့စည်းပုံအခြေခံဥပဒေမဟုတ်ဘူး။နောက်ပြီးတော့2008တုန်းကအတည်ပြုခဲ့တယ်ဆိုတော့လူထုဆန္ဒခံယူပွဲရတယ်တကယ်တော့လူထုဆန္ဒကိုရယူတာမဟုတ်ဘူး။လူထုကိုအစိုးရလိုချင်တဲ့ကိစ္စကိုအတင်းအကျလုပ်ခိုင်းတဲ့သဘောမျိုးရှိပါတယ်။
ဒါပြင်အစိုးရဝန်ထမ်းတွေဒေါ်အဆန်းစုကြည်တွေ့ဆုံပွဲမသွားရဘူးလို့တားမြစ်ချက်တွေရှိတယ်ဆိုရင်အစိုးရကသက်ဆိုင်သူတွေကိုအရေးယူပေးတင်ကြောင်းလည်းပြောပါတယ်။ဒေါ်ဆန်းစုကြည်ဟာမေကွန်းပြောပြီးတက်ရောက်လာတဲ့ပြိသက်တွေက၅ဦးကိုမေကွန်းမေးမြန်းခွင့်ပြုခဲ့ပါတယ်။ပြိသက်တဦးကမြန်မာနိုင်ငံမှာဘယ်လိုဖဲထရယ်ပြည်တော်စုစနစ်နဲ့တည်ဆောက်လိုပါသလဲလို့မေးမြန်းရမှာဒေါ်ဆန်းစုကြည်ကအခုလိုဖြေခဲ့ပါတယ်။
ဘယ်လိုဖက်ဒရယ်ပုံစံမျိုးကိုလိုချင်လဲဆိုတဲ့ကိစ္စပါ။အဲ့ဒါတော့လေကျမယုံကြည်ရပါလဲဆိုတော့အခုဖွဲ့စည်းပုံအခြေခံဥပဒေကိုကျမတို့ဖွဲ့ချုပ်ကနေပြီးတော့ပြောင်းလဲတင်တဲ့အချက်လက်တွေကိုထောက်ပြတဲ့အခါမှာတတ်နိုင်သမျှပြည်နယ်များတိုင်းများဟာမိမိတို့ရဲ့လုပ်ပိုင်ခွင့်တွေရသွားအောင်လို့တော့ထောက်ပြထားပါတယ်။ဒါပေမဲ့ဒီလောက်နဲ့တော့ကျမတို့ဖက်ဒရယ်ပြည်ထောင်စုတခုထူထောင်ဖို့ဟာမလုံလောက်သေးပါဘူး။ဖက်ဒရယ်ပြည်ထောင်စုတခုထူထောင်ဖို့ဆိုတာဟာတိုင်းသားများနဲ့စုပေးပြီးတော့ညီလာခံချင်းတခုလုပ်ပြီးတော့မှအဖြေရှာရမယ်လို့ကျမတို့ယုံကြည်ပါတယ်။ဘယ်နိုင်ငံရဲ့ပုံစံကမှကျမတို့တိတိကျကျယူလို့မဖြစ်ပါဘူး
။ပြည်သက်တဦးကပြုပြင်ပြောင်းလဲရေးတွေနောက်ကျောင်းပြန်လှည့်သွားနိုင်သလားလို့မေးမြန်းရမှာဒေါ်အဆန်းစုကြည်ကအခုလိုဖြေကြားခဲ့ပါတယ်။
နောက်ဆုံးပေးသွားတဲ့တစ်ချက်ကတော့နောက်ကျောင်းပြန်နိုင်သလားဆိုတဲ့ကောင်ပေါ့နော်။နောက်ကျောင်းပြန်နိုင်သလားဆိုတော့ကျမတို့ကပြောသွားတယ်ဒီကေခန္ဓာဆိုင်ရာတွေမှာဝိဒန်းတွေကိုဒီလိုအစည်းအဝေးမတက်ရဘူးလို့လက်မှတ်ထိုးခိုက်တဲ့ကိစ္စတွေကနောက်ကျောင်းပြန်နိုင်တယ်လို့ကျမတို့ပြောလို့ဆိုချက်တယ်။အဲ့တော့နောက်ကျောင်းပြန်နိုင်တော့ပြန်နိုင်တော့ပေါ့။မပြန်နိုင်အောင်လို့ကျမတို့အားလုံးကနေပြီးတော့ထိန်းသိမ်းသွားတယ်။ဒီဘက်ဒီဘက်ကအခုလည်းဖတ်တယ်လေနောက်ကျောင်းပြန်နိုင်တာပဲ။ဒီကောက်ခွဲတဲ့ဖတ်တယ်လေနောက်ကျောင်းပြန်နိုင်တာပဲ။နောက်ကျောင်းပေါ်ပြန်ဖို့ဆိုတာကျမတို့နိုင်ငံရလူများလို့အားလုံးတကယ်အကြီးကျယ်တဲ့အဖွဲ့အစည်းအားလုံးကငါ့ရှေ့ကိုချီးကျက်သွားကြမယ်ဆိုတော့ခံတိုင်းပါမှာဆုံးဖြတ်ပြီးတော့အဲ့ဒီဆုံးဖြတ်ချက်ပေါ်မှာကျမတို့အကောင့်ရဲ့ပေါ်နိုင်မှာမကောင်းတဲ့နောက်ကျောင်းပြန်ပြီးတော့
ဒါအပြင်ချင်းပြည်နယ်မှာဥဖုံနေရုံပိတ်ရဲ့ပေးသလိုတနင်္ဂနွေနေ့မှာလည်းခရီးရန်ဖျားကြောင်တက်ဖို့အတွက်ပိတ်ပေးတင်သလားလို့မေးမြန်းရမှာဒေါ်အဆန်းစုကြည်ကနှစ်ဖက်ညှိနှိုင်းပြီးအဆင့်ဆင့်ကိုတင်ပြဖို့အကြံပြုခဲ့ပါဗျာ။ဒါနဲ့
တော့ရဲ့တိုင်းသားကခရီးရန်များလည်းဗုဒ္ဓဘာသာနာကြားရဲမှာဒီကိစ္စကိုဆွေးနွေးကြည့်ပါ။ဝါရီကဥဖုံနေကိုပိတ်တဲ့ခါကျရင်ခရီးရန်ဘာသာဝင်များအတွက်ဖြည့်ခဲဖြစ်စေသလား။ဒီဝါရီကတနင်္ဂနွေနေ့ရက်ပိတ်ပေးတယ်ဘုရားကဘာသာရေးအတွက်ဖူးဖုံးတွေကိုလည်းသိသေးတယ်ဆိုလို့ရှိရင်တစ်ခါလုံးကနေပြီးတော့လက်ခံနိုင်တဲ့အခြေအနေရှိသလားဆိုတော့အဲ့ဒါကိုကဆွေးနွေးကြည့်ပါဆွေးနွေးပြီးတော့မှရပ်မရပ်ခါလေးကြားနေတော့ထွက်လာတဲ့ခြေပေါ်မှာအခြေခံပြီးတော့အစိုးရလုပ်စုများသူပြတ်တချတင်တယ်ဒီမှာဒီလိုကြည့်ပါတယ်
ဒေသခံတဦးကဟာခါမြို့မှာအများပြည်သူကျန်းမာရေးစောင့်ရှောက်မှုခက်ခဲတာကြောင့်အခမဲ့ဆေးကန်းလူမျိုးအကူအညီပေးဖို့ကိုလည်းတင်ပြခဲ့ရမှာဒေါ်ဆန်းစုကြည်ကအခုလိုဖြေပါတယ်
။အခုဟာခါမှာခမဲ့ဆေးကန်းလူလိုအပ်နေတယ်ဆိုတာကိုကျမသိပြီ။နောက်ပြီးဒီလိုဆေးကန်းဖွင့်နိုင်တဲ့နေရာကိုလည်းရှိတယ်ဆိုတာကိုသိပြီးဆိုလို့ရှိပါရှင်။ဒီကျွားရဲ့ဒီဟာကိုဆွေးနွေးပြီးတော့အများဆုံးပေါ်အကောင်ချက်ပေါ်နိုင်လို့ကြိုးစားတယ်။
ဒေါ်ဆန်းစုကြည်ကမေးခွန်းတွေမေးပြီးမှလူငယ်တွေကိုအထူးမှားကြားလို့ကြောင်းအခုလိုတိုက်တွန်းပြောကြားခဲ့ပါတယ်ခင်ဗျာ။
ကြောက်ကြတဲ့ဒီနိုင်ငံရဲ့ကြားတဲ့ထူထောင်ရေးမှာပါဝင်ကြပါဒီမှာလူငယ်တွေမိမိတို့ရဲ့ဘဝတွေကိုအလားတူဖြစ်ပါနေတယ်ပညာကိုလည်းရှာပါဘုသူဒရှာပါလူရဲ့ဆေးဝါးတွေကိုရှောင်ကြပါအဲ့ဒါလူငယ်တွေများအတွက်အထူးပြားပေးခြင်းကောင်းဖြစ်ပါလိမ့်မယ်